မြန်မာနိုင်ငံကလက်တလောဖြစ်ရပ်တွေကိုကမ္ဘာကြီးကစောင့်ကြည့်နေခြင်းမှာပဲမတ်လ29ရက်နေ့ညကထိုင်းနိုင်ငံမှာကျင်းပသွားတဲ့ Miss Grand International 2020ပြိုင်ပွဲအတွင်းမြန်မာနိုင်ငံကိုကိုယ်စားပြုဝင်ရောက်ရှင်ပြန်တဲ့အလှမယ်ဟန်လေးကမြန်မာနိုင်ငံတွင်းလူရာကျော်တည်ဆုံးခဲ့တဲ့စစ်တပ်ရဲ့အကြမ်းဖက်လုပ်ရပ်တွေကိုဗီဒီယိုနဲ့ပြသရင်းနိုင်ငံတကာကကူညီတားဆီးပေးကြဖို့တောင်းဆိုသွားပါတယ်။ဘယ်နိုင်ငံမဆိုပြည်သူတွေဟာသူတို့နိုင်ငံကိုငြိမ်းချမ်းစွာနဲ့သာယာဝါပြောချမ်းသာစေခြင်းကြပေမဲ့တိုင်းပြည်ရဲ့အာဏာပိုင်တွေကသူတို့အတ္တအတွက်သူတို့အာဏာကိုအသုံးပြုနေကြခြင်းဟာမသင့်တော်ဘူးလို့အလှမယ်ဟန်လေးကထောက်ပြပြောဆိုသွားပါတယ်
။ The people from Myanmar, they are walking on the street for the democracy.I'm also the one who wrote in for the democracy on the stage right now. Thank you so much to the Miss Grand International
organization. မြန်မာပြည်သူတွေကလမ်းမတွေပေါ်ထွက်ပြီးဒီမိုကရေစီရေးအတွက်လှုပ်ရှားနေကြပါတယ်။အဲ့ဒီလှုပ်ရှားမှုတွေမှာကျွန်မလည်းပါဝင်နေတာပါ။ကျွန်မတိုင်းပြည်အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကပူတည်အောင်အခုလိုဖွင့်ဟပြောခွင့်ပေးတဲ့ Miss International အဖွဲ့အစည်းကြီးကိုလည်းအရမ်းပဲကျေးဇူးတင်ပါတယ်။မြန်မာပြည်ကိုဝိုင်းဝန်းကူညီကြပါလို့ဒီကနေတောင်းဆိုလိုပါတယ်။နိုင်ငံတကာရဲ့အကူအညီတွေကျွန်မတို့အရေးတကြီးလိုအပ်နေပါတယ်လို့သူကပြောသွားပါတယ်။သူစကားအစိုးမှာတော့ဟန်လေးကမိုက်ကယ်ဂျက်ဆင်ရဲ့ Heal the World ဆိုတဲ့သချင်းကိုအလွတ်သီးဆိုသွားခဲ့ပါတယ်။အလှမယ်ဟန်လေးကနိုင်ငံတကာပွဲစဉ်မြင့်ထက်မှာအခုလိုမြန်မာပြည်အရေးမပြောဆိုခင်ကတည်းကသူ့ရဲ့လူမှုကွန်ရက် Facebook မှာ CDM လှုပ်ရှားမှုရန်ပုံငွေထည့်ဝင်ရေးအကြောင်းတွေနဲ့ဆန္ဒပြကြောင်းသားတွေဖမ်းဆီးခံရတဲ့အကြောင်းတွေကိုလည်းရေးသားခဲ့သူဖြစ်ပါတယ်။